အချစ်တောင်အရှာမှာအမြင့်ဆုံးခါကာပူရာစီတောင်ထိပ်ကိုတက်ဖို့အတွက်ပေါ့နော်ကိုအောင်မြင့်မြတ်တို့ဘယ်လိုမျိုးပြင်ဆင်မှုတွေလုပ်ထားလဲမသိခင်ဗျ
ပြင်ဆင်မှုပေါင်းများစွာပါပဲကျွန်တော်တို့2017နှစ်ကုန်ပိုင်းလောက်တည်းကစပြီးတော့ကျွန်တော်တို့ဒီခါဘူဆိုတဲ့ခြေလမ်းဘက်ကိုစလှမ်းခဲ့တယ်ခါဘူကိုတက်ဖို့ဆိုတာကခါဘူတောင်ကြီးကိုမြင်ပြီးတော့အရင်ဆုံးဒီတောင်ကြီးရဲ့အနေထားတွေကိုကြည့်ပြီးတော့မှလမ်းကြီးမှာကျွန်တော်တို့ဘာအခက်အခဲတွေကြုံနိုင်မလဲဘယ်လိုခြောက်မျိုးတွေဖြစ်ရမလဲဘယ်လိုလူတွေနဲ့တွေ့ဆုံရမလဲပြီးတော့ကျွန်တော်တို့ဘယ်လိုရိတ်ခါရနိုင်မလဲဓာတိဥရုကဘယ်လိုရှိတယ်ဒါတွေကိုလေ့လာမှဖြစ်မယ်ဆိုပြီးတော့ကျွန်တော်တို့2012နှစ်ကုန်ပိုင်းနိုဝင်ဘာဒီဇင်ဘာလောက်မှာတော့ကျွန်တော်နှစ်လခီးလောက်တောင်ချီတီကိုစူးစမ်းလေ့လာရေးခီးဖြစ်သွားခဲ့ကြပါတယ်အဲဒီသွားလာပြီးရဲ့နောက်ပိုင်းမှာတော့ဒီတောင်ကြီးရဲ့အနေထားတွေကျွန်တော်သိရှိလာတယ် data ချက်လက်တွေသိရှိလာတယ်အဲဒီသိရှိလာတဲ့အတွက်ကြောင့်လည်းကျွန်တော်တို့ကဘယ်လိုလေ့ကျင့်ရမယ်ဆိုတာတွေကိုကျွန်တော်တို့ plan တေချာချခဲ့တယ်ချခဲ့တော့2013နဲ့ဒီ2014တစ်နှစ်ပတ်လုံးမှာတော့ဒီကျွန်တော်နှစ်နှစ်နီးပါးလောက်ရေကြောင်နေအများကြီးတက်ခဲ့တယ်ခီးချမ်းနေတော့အများကြီးသွားခဲ့တယ်ခီးတို့တွေရောအများကြီးသွားခဲ့တယ်ပေါ့ဒီကျွန်တော်တရုတ်နိုင်ငံမှာရှိတဲ့ရေကြောင်ကအစားကျွန်တော်တို့သွားတက်ပြီးတော့လေ့ကျင့်ခဲ့ပါတယ်ကျွန်တော်ဒီမှာတော့ကြောက်တောင်တက်လေ့ကျင့်မှုတွေတောင်တောင်တင်းမမီအောင်လှုပ်ဆောင်မှုလေးတွေတော့လှုပ်ဆောင်ခဲ့ပါတယ်အများကြီးလေ့ကျင့်ခဲ့ပါတယ
်ခါကာပူရာစီရေခဲတောင်ကိုတက်ဖို့အတွက်ဘာကြောင့်များရွေးချယ်ခဲ့ရလဲမသိခင်ဗျ
တောင်တသမားတန်းကအကြိုက်တွေ့မှာပါဘာဖြစ်လို့လဲဆိုတော့ဒီတောင်ကြီးကကျွန်တော်တို့မြန်မာနိုင်ငံတောင်တသမားတွေအတွက်ဆိုရင်ဘာဖြစ်တက်ချင်စရာဆွဲမဲ့စရာတောင်ကြီးပါပဲအဲ့ဒါအပြင်ကျွန်တော်တို့ကဒီဒေသကိုချင်းကပ်ရတာအရန်ကိုရှေ့ချတဲ့အတွက်ကြောင့်အရင်ကတည်းကမလှမ်းနိုင်ခဲ့တာပါကျွန်တော်တို့အခုမှရွေးချယ်တာမဟုတ်ပါဘူးကျွန်တော်တို့အရင်ကတည်းကကျွန်တော်တို့ရဲ့စီနီယာတွေအရင်တောင်တသမားတွေကလေးကလည်းဒီတောင်ကြီးကိုရွေးချယ်ခဲ့ပါတယ်ဒီတောင်ကြီးကိုတက်ဖို့ကြိုးစားခဲ့ကြပါတယ်ဘာဖြစ်စိတ်ထဲမှာတော့ဒီတောင်ကြီးကိုတနေ့ရောက်ရမယ်ဆိုတဲ့မျှော်လင့်ချက်နဲ့တောင်တသမားတိုင်းကအိမ်မက်မက်နေခဲ့ကြတာပါအခုမှတော့ကျွန်တော်တို့ကတော့လက်တွေ့ကြတဲ့လက်ချင်းမှုပေါင်းများစွာရဲ့ကျွန်တော် experience ရဲ့ကျွန်တော်တို့အားလုံးကိုထုတ်ပိုးပြီးတော့မှကျွန်တော်တို့ဒီတောင်ကြီးကိုစလှမ်းမယ်ဆိုပြီးတော့ရွေးချယ်ခိုင်ခိုင်မာမာချခဲ့ကြတာပါအဲ့လိုမျိုးအဲ့ဒါကြောင့်လည်းကျွန်တော်ဒီတောင်ကြီးကိုတက်ဖြစ်တာပါဗျာ
ခဏကတော့ဒီခါကာဝူရာစီတောင်ကြီးအထီကိုရောက်ခဲ့တယ်ဆိုတော့လေဒီတောင်ထိပ်ကိုတက်ဖို့အတွက်ကိုဘယ်လိုမျိုးအခက်အခဲတွေရင်ဆိုင်ရနိုင်မယ်လို့ကွန်မြင့်မြတ်တို့တွက်ချက်ထားမျိုးရှိလဲမသိခင်ဗျအ
ရင်ဆုံးစလှမ်းပြီးရောက်ပြီးဆိုကြတဲ့တောင်ကြီးအထီကို185မိုင်လောက်ဝေးတယ်အဲ့တော့ရက်ပေါင်း20လောက်ကျွန်တော်တို့အသွာကြာတယ်အဲ့ဒီနေထားမာရင်ခတ်နေပြီပေါ့နော်ကျွန်တော်တို့ကဒီတောင်ကြီးကြီးကိုရောက်တဲ့အချိန်မှာလည်းရာသီဥတုရဲ့နောက်ပြီးတော့ဒီတောင်ကြီးကဒီလိုမှတ်တယ်ကျွန်တော်တို့ ice fall တွေဒီ rock rock wall တွေဒီနေရာတွေကိုကြုံတွေ့နိုင်မယ်ဆိုတာတွေကျွန်တော်တို့လေ့လာတွေ့ရှိခဲ့တယ်1996ကကဘာကျော်တောင်တသမားဟိုမစ္စတာအိုစာကီပြောခဲ့တဲ့စကားလိုပဲကဘာအမြင့်ဆုံးဆိုတဲ့ Everest ပေ1000နီးပါးလောက်ခါကာဘူရာစီက name တယ်ဆိုပေမဲ့လည်းသူစီမှာကဘာရဲ့မှာရှိတဲ့အရန် quality ကောင်းတဲ့တောင်တွေအတိုင်းအခက်အခဲအတိုင်းအပြည့်အဝရှိနေတယ်ဆိုတဲ့စကားအတိုင်းကျွန်တော်တို့ကယုံကြည်သွားပါတယ်အဲ့တော့ကြောင့်လည်းကျွန်တော်တို့ကကြိုတင်ပြင်ဆင်မှုပေါင်းများစွာအများကြီးလုပ်ခဲ့ရပါတယ်ကျွန်တော်တို့မှဒီစိတ်နဲ့ပဲစားဒီနေ့စိတ်နဲ့ပဲသွားဒီစိတ်နဲ့ပဲအိတ်နေခဲ့ကြတာဒီဟာပဲကျွန်တော်တို့တဲ့ target ဒီဟာနဲ့ပဲသွားမယ်ဒီဟာပဲလုပ်မယ်ဆိုတာမျိုးဒီနှစ်နှစ်သုံးနှစ်အတွင်းမှာဒါပဲအိမ်မက်ခဲ့တယ်အဲ့ဒီနီးနဲ့ပဲကျွန်တော်ပြင်ဆင်ခဲ့တာပ
ါမိနစ်ကတော့ခါကာဘူရာစီတောင်ချီကိုသွားတော့မှာပေါ့နော်1996ခုနှစ်တုန်းကဒီဂျပန်တောင်တက်သမားနဲ့တူတူပါသွားတဲ့တိဘက်လူမျိုးဒီနမားကျွန်စင်နဲ့ကော်မြင့်မြတ်တို့တွေ့ခဲ့လို့သိရလို့ပါသူရှိရောဘယ်လိုများအကူအညီမျိုးတွေရခဲ့တာမျိုးရှိတယ်ဘယ်လိုများလမ်းညွှန်မှုတွေရှိခဲ့တယ်မသိခင်ဗျ
ကျွန်တော်တို့သွားတော့တော့သူနဲ့တွေ့တာတော်ကြီးမြန်မဲထဲမှာတွေ့ရတယ်လို့ပြောလို့ရတယ်လမ်းတော်မှာလမ်းတစ်ယောက်တည်းရှောက်စာဝင်မှရှောက်စရာရှိတဲ့နေရာမှာမှသူရောကျွန်တော်တို့ရောဘေးလေးနည်းနည်းကတ်ပြီးတော့ဟိုတွေ့ခဲ့ရတဲ့အနေထားပါသူစီကအကြံပေးမှုတော့ကျွန်တော်တို့လည်းမရခဲ့ပါဘူးအဓိကသူကပူတာကိုတက်မယ်ကျွန်တော်တို့ကသူတို့ရှိတဲ့ရွာကိုသွားမယ်အဲ့လိုလမ်းမှာအဲ့လိုမျိုးစုံတာဆိုတော့ခဏလေးပဲဟို5မိနစ်10မိနစ်လောက်ပဲအချိန်ရလိုက်တယ်နှုတ်ဆက်တယ်ကျွန်တော်ဆက်သွားတယ်ကျွန်တော်ခီးလည်းမနှောင်နေအောင်သူတို့ခီးလည်းမနှောင်နေအောင်ဒီလောက်ပဲနှုတ်ဆက်နိုင်ခဲ့တယ
်ဒီအခုတက်တဲ့ခီးစဉ်ကတောင်ထိပ်ကိုအောင်မြင်နဲ့ရောက်မယ်လို့ရောယုံကြည်ချက်အပြည့်အဝရှိနေလား
ဟုတ်ကဲ့ရှိပါတယ်ကျွန်တော်တို့ဘယ်လောက်ထိယုံကြည်ချက်ရှိသလဲဆိုရင်ကျွန်တော်တို့ဒီနှစ်နှစ်သုံးနှစ်အတွင်းမှာလေ့ကျင့်ခဲ့တဲ့ဒီအတွက်ဆိုပြီးတော့လေ့ကျင့်ခဲ့တဲ့တောင်တွေကတက်သေးပြပါလိမ့်မယ်ဘာလို့လဲဆိုတော့ဂျာထဲမှာလေ့ကျင့်ခဲ့တဲ့တောင်တွေဆိုလို့ရှိရင်ရေခဲတောင်တွေအများကြီးပဲအဲ့ဒါကိုကျွန်တော်တို့ဒီအတွက်ဆိုပြီးတော့လေ့ကျင့်တာအဲ့တော့အဲ့ဒီမတိုင်ခင်ကလည်းကျွန်တော်တို့ကရေခဲတောင်တွေကိုအများကြီးတခြားခီးတို့ခီးချမ်းတွေကအများကြီးသွားခဲ့တယ်ပြီးတော့မှဒီတောင်အတွက်ဆိုပြီးတော့ကျွန်တော်တို့လွန်ခဲ့နှစ်နှစ်ကစပြီးလုပ်ခဲ့တဲ့အနေထားမှာအခက်အခဲပေါင်းများစွာကြော်ဖြတ်ခဲ့ရတယ်အဲ့ဒီလိုကြော်ဖြတ်ခဲ့ပြီးတာတောင်မှပဲကျွန်တော်တို့မှဒီရာတက်ဖို့အတွက်မလျှော့သောဆွဲနဲ့ကျွန်တော်တို့ဒီဆွဲတွေကကြမသွားပဲနဲ့ရောင်းသွားမယ်ဆိုတဲ့စိတ်ကရှိနေသေးတဲ့ကြောင့်ဒီတောင်အောင်မြင်မယ်လို့လုံးဝယုံကြည်တယ်ကျွန်တော်တက်တာကကျွန်တော်တယောက်တည်းတက်တာမဟုတ်ပဲနဲ့ကျွန်တော်အသင်းအဖွဲ့ရောကျွန်တော်တနိုင်ငံလုံးရောကျွန်တော်တို့မြန်မာပြည်ကိုစားကျွန်တော်တက်တာပါလို့ပြောချင်တယ်ဒီတောင်အတွက်ခံယူချက်နဲ့ကျွန်တော်တို့တခြားတောင်တွေတက်တဲ့ခံယူချက်နဲ့တောင်နေနေလေးတွေပဲတက်တက်ဒါကကျွန်တော်ခံယူချက်တစ်ခုတည်းပါပဲအဲ့ဒါတော့သဘာဝကိုချင်းမြတ်မျိုးမယ်ကိုအဖွဲ့စည်းရဲ့စိတ်ဓာတ်ကိုအကောင်းဆုံးပေါ်ဆောင်မယ် ပြီးတော့ကိုလှုပ်ပေးနိုင်စရာရှိတာကိုအကောင်းဆုံးပေးဆက်မယ
်ဒီလိုအန်နီရများတဲ့ခြေကတောင်တက်ဖို့အတွက်ဘာကြောင့်ရွေးချယ်ခဲ့တာလဲနောက်ပြီးတော့အန်နီရတစုံတရာဖြစ်ရင်ဘယ်လိုများလုပ်မလဲ
ကျွန်တော်ဆိုရင်အရင်တည်းကခီးတော့တာဝါနာပါတယ်ဒါပေမဲ့ခီးဆိုတာကဗျာဒီကိုပါတာကိုပတ်စံရှိရင်ခွန်အားရှင်ကျန်းမာရေးကောင်းရင်ပဲဖြစ်ကျွန်တော်တို့ဟလာအဆက်အသွယ်ကောင်းရင်ပဲဖြစ်နိုင်ငံသားလည်းသွားနိုင်တယ်ခြားမြည်သည့်ကဘာရရက်ကိုကျွန်တော်သွားနိုင်တယ်ဒါပေမဲ့တောတဲ့တောင်တွေကိုကြတော့ကိုပါတာကို surprise လုပ်နိုင်ဖို့ကြတော့မလွယ်ဘူးပြီးတော့ကိုယ့်ရဲ့အတ္တကိုလျှော့ပြီးတော့သူများအကျိုးအတွက်ကြည့်မယ်သူများတွေအတွက်ဦးစားပေးမယ်ဆိုတဲ့စိတ်မျိုးထားပြီးတော့သွားနိုင်ဖို့ဆိုတာမလွယ်ဘူးဒါတွေကအောင်မြင်ခြင်းပါလားဒါတွေကမှတကယ်တတိပါလားဆိုတာသိတဲ့အချိန်မှာကျွန်တော်တို့စွန့်စားတင်တာကိုစွန့်စားမယ်နောက်တစ်ခုကကိုယ့်ရဲ့ဇွဲကဒီလောက်နည်းနည်းပဲရှိသလားကိုအရန်ပင်ပန်းနေတယ်ကိုအရန်ထိခိုက်တန်ရာရနေတယ်ချုံချုံကြနေတဲ့အနေထားမှာတော့မှကိုယ့်ရဲ့နောက်ဆုံးလက်ကျန်ဇွဲလေးကိုဘယ်လိုထုတ်နိုင်လဲဆိုတဲ့အရာသာအဲ့ဒီအရာသာလေးကိုကြိုက်မိတဲ့အတွက်ကြောင့်မိသည့်ဟိုစွန့်စားမှုမျိုးမဆိုတက်ဆွမ်းသလောက်စွန့်စားတဲ့အရာသာကိုကျွန်တော်တို့ကကြိုက်မိသွားတာပါလေ့ကျင့်တာမပြေဝခဲ့လို့ရှိရင်တော့အနေနဲ့ကြုံနိုင်ဖို့အဓိကများပါတယ်ဒီလေ့ကျင့်တာပြေဝနေပေမဲ့လည်းတကယ်လို့အထီးကိုက်တန်ရာရခဲ့လို့ရှိရင်တော့လေကျွန်တော်တို့ကရှစ်တိုးမလားနောက်ဆုံးမလားဒါမျိုးတွေကိုကျွန်တော်တို့ကအဆုံးဖြတ်မှာပါဒါကလည်းတောင်တက်ချင်းမှာဒီ leadership တွေ management တွေပါသွားတဲ့သဘောဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကြိုက်ရခြင်းအကြောင်းရင်းပေါ့
ခုလိုမျိုး RFA ကိုပြောကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျွန်တော်ကလည်းကျေးဇူးတင်ပါတယ်